ဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့တော်မှာဘာသာရေးစော်ကားမှုဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကြားတနင်္ဂနွေနေ့ညတညလုံးအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးလူအနည်းဆုံး15ယောက်သေဆုံးကယာနဲ့ချီးပြီးတော့ဒဏ်ရာတွေရရှိခဲ့ကြပါတယ်။ဆန္ဒပြသူတွေကဘာသာရေးစော်ကားမှုပေါ်ဆန့်ကျင်တဲ့ဥပဒေတရားပြဋ္ဌာန်းပေးဖို့တောင်းဆိုနေခဲ့ကြပြီးတနင်္ဂနွေနေ့နှောင်းပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဂဲတွေနဲ့စတင်ပစ်ပေါက်တိုက်ခိုက်ခဲ့ကြပါတယ်။ရဲကရော်ဘာဂျီတွေနဲ့ပြန်ပြီးတော့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အာနာယအဝါမီလိခ်ပါတီရဲ့ဌာနချုပ်အဆောက်အုံရဲ့အနီးမှာလက်လုပ်ပုံ15လုံးထက်မနည်းပောက်ကွဲခဲ့တယ်လို့ဒေသခံမီဒီယာတွေကဖော်ပြကြပါတယ်။ဒေါသကြီးနေတဲ့ထောင်ပေါင်းများစွာရှိတဲ့ဆန္ဒပြသူတွေဟာလမ်းတွေပေါ်မှာစုဝေးနေကြပြီးတော့ဈေးဆိုင်တွေမော်တော်ယာဉ်တွေကိုမီးတင်ရှို့ခဲ့ကြပါတယ်။ညဘက်ကောင်းကင်ယံမှာမီးတောက်တွေမီးခိုးလုံးတွေလွင့်တက်နေကြကိုရိုက်ကူးထားတဲ့ဗီဒီယိုမှာတွေ့မြင်ကြရပါတယ်။ဒကာမျိုးကလမ်းတော်တော်များများလဲပိတ်ထားရပါတယ်။ဆန္ဒပြသူတွေဟာတနင်္လာနေ့မနေ့ပိုင်းမှာလူစုကွဲသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။